Burmese.
မင်္ဂလာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်အောက်တိုဘာလ17ရက်တောက်ကြနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ19.25ဒုကနေဓာတ်ရိုက်နှาศင်နိုင်ပါပြီရှင်။တောက်ကြညနေခင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါရှင်။2019ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုအီသီယိုးပီးယားဝန်ကြီးချုပ်အဘီအာမက်အလီရရှိသွားပါတယ်။ဆာဒီအာရေဗျာကမ်းလွန်ပင်လယ်နီထဲမှာအီရန်ရေနံတင်သင်္ဘောတစ်စီးမစ်ဆိုင်းဒုံးနှစ်ခုထိမှန်ခဲ့တယ်လို့အီရန်တာဝန်ရှိသူတွေကပြောပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့အခြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောရရှင်နေနာဆင်ရမယ့်ထိတ်တဲရောက်သတင်းတွေမှာတော့တရုတ်မြန်မာစီးပွားရေးဈေးညံလမ်းရဲ့တစိမ့်ဒေသဖြစ်တဲ့မူဆယ်မန္တလေးယထာလမ်းကိုတော့2021ခုနှစ်မှာအပီးလောက်ကင်နိုင်မှုယထာလမ်းဖြတ်သွားမဲ့ဒေသတွေမှာလေလာမှုတွေစလုပ်နေပါတယ်ဒေသခံတွေဘက်ကဘလို့စိုးရိမ်မှုတွေရှိပါသလဲ
ဒီမှာငင်းလို့တော့စိတ်နဲ့ပါမယ်ပြုမယ်ဆိုရင်တော့ကာလတန်ကြီးတို့ဘာတို့ကတူအောင်လို့ရမလားပေါ့ဘာလို့လဲရှိနေတာလဲ
ရန်ကင်းတောင်ဒေသခံတူပြောပြပေးသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်မြန်မာနိုင်ငံကလုံသမားတွေအတွက်လူမှုဖူလုံရေးလုပ်ငန်းစဉ်တွေခင့်တဲ့အညီလောက်ကိုင်းနိုင်မှုစံမာရေးခန်းစား권တွေစပေးနိုင်မှုစတင်ဆန်းသက်လှုပ်ဆောင်နေပြီလို့လူမှုဖူလုံရေးညွှန်ကြားရေးမှူးချုပ်ကပြောဆိုလိုက်တဲ့သတင်းနဲ့အတူမလေးရှားနိုင်ငံမှာတော့ဒဏ်ကျေးသက်သာစွာနဲ့နေရက်ပြန်ဖို့ခွင့်ပေးနေတဲ့အချိန်မှာပဲတရားမဝင်နေထိုင်လောက်ကိုင်းသူမြန်မာတွေအပါနိုင်ငံသားသားယာနဲ့ချီပြီးအဖမ်းဆီးခံရတဲ့အကြောင်းသတင်းပေးပို့ချက်တွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့တောက်ကြညက်နေခြင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်2019ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုအီသီယိုးပီးယားဝန်ကြီးချုပ်အဘီအာမက်အာလီရရှိသွားပါတယ်အိန္ဒိချင်းအရီထရီးယားနိုင်ငံငြိမ်းချမ်းရေးအတွက်သူရဲ့အားထုတ်မှုတွေကြောင့်သူ့ကိုရွေးချယ်လိုက်တာလို့နော်ဝေဂျင်နိုဘယ်ကော်မတီဥက္ကဋ္ဌကအခုလိုကြေညာခဲ့ပါတယ်
The Nobel Peace Prize for 2019 to Ethiopian Prime Minister Abiy Ahmed Ali for his efforts to achieve peace.
Ethiopia ဝန်ကြီးချုပ် Abiy Ahmed Ali ရဲ့ငြိမ်းချမ်းရေးအောင်မြင်အောင်အားထုတ်မှုနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေကြောင့်2019ခုနှစ်အတွက် Nobel ငြိမ်းချမ်းရေးဆုပေးဖို့ဆုံးဖြတ်ခဲ့တာလို့ကြေညာသွားတာဖြစ်ပါတယ်။အထူးသဖြင့်အိန္ဒိချင်း Eritrea နိုင်ငံနဲ့ဖြစ်ခဲ့တဲ့နယ်စပ်ပဋိပက္ခကို2018ခုနှစ်ကသူဝင်ကြီးချုပ်ရာထူးရခဲ့ပြီးလပိုင်းအတွင်းမှာပဲပြည်လည်အောင်ဖြေရှင်းနိုင်ခဲ့တဲ့အတွက်ဖြစ်တယ်လို့ပြောကြားပါတယ်။ဝင်ကြီးချုပ်ဖြစ်လာပြီးရက်တရအတွင်းမှာနိုင်ငံထဲမှာထုတ်ပြန်ထားတဲ့အရေးပေါ်အခြေအနေကိုရုပ်သိမ်းခဲ့တဲ့နိုင်ငံရေးအကျဉ်းသားတွေကိုလူငင်းချမ်းသာခွင့်ပေးခဲ့တဲ့သတင်းမီဒီယာတွေအပေါ်စင်ဆာဖြတ်တောက်မှုကိုရပ်ဆိုင်းခဲ့တဲ့မတရားအသင်သတ်မှတ်ခံထားရတဲ့အတိုက်ခံအဖွဲ့တွေကိုတရားဝင်အောင်လှုပ်ပေးခဲ့တဲ့အာဂရီလိုက်စားမှုနဲ့မတင်ငါတဲ့စစ်ဖက်အရက်ဖက်ခေါင်းဆောင်တွေကိုယာရုဖယ်ချခဲ့တဲ့အီသီယိုးပီးယားနိုင်ငံရဲ့နိုင်ငံရေးနဲ့လူမှုအတိုင်းအဝိုင်းမှာအမျိုးသမီးတွေရဲ့ဩဇာတည်တည်တသားလွှမ်းမိုးနိုင်အောင်လှုပ်ပေးခဲ့တယ်လို့လည်းဝန်ကြီးချုပ်အာမက်အာလီရဲ့ဆောင်ရွက်မှုတွေကိုစုကြေညာခြင်းမှာပြောကြားခဲ့ပါတယ်။အာဖရိကတိုက်အခြေနဲ့အရှေ့မြောက်ဒေသတွေကငြိမ်းချမ်းရေးနဲ့ပြန်လည်တည်မြဲရေးဆောင်ရွက်မှုတွေမှာသူ့ရဲ့ပါဝင်ဆောင်ရွက်မှုတွေကိုအတိအမှတ်ပြုတယ်လို့လည်းနိုဘယ်ဆုရွေးချယ်ရေးကော်မတီကပြောပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုပေးပွဲအခမ်းအနားကိုဒီဇင်ဘာ10ရက်ကျရင်နော်ဝေးနိုင်ငံအော့စလိုမြို့တော်မှာကျင်းပမှာဖြစ်ပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုအတွက်ဒေါ်လာ6သိန်းလောက်နဲ့ညီမျှတဲ့ဆုကြေးငွေကိုဆုရှင်အီသီယိုးပီးယားဝန်ကြီးချုပ်ရရှိမှာဖြစ်ပါတယ်ရှင်
။တူရကီနိုင်ငံအနေနဲ့ဆီးရီးယားနိုင်ငံအရှေ့မြောက်ပိုင်းမှာထိုးစစ်ဆင်တာတွေကိုထိန်းသိမ်းသိမ်းလှုပ်ဆောင်ဖို့နီတူမြောက်အတ္တနယ်စစ်ဆာချုပ်အဖွဲ့ကတိုက်တွန်းလိုက်ပါတယ်။ဆီးရီးယားကကတိုက်ခိုက်ရေးသမားတွေနဲ့ပတ်သက်ပြီးတူရကီနိုင်ငံရဲ့လုံခြုံရေးရစိုးရိမ်မှုကိုသူ့အနေနဲ့လက်ခံကြောင်းဒါပေမဲ့တူရကီရဲ့ထိုးစစ်တွေက IS Islamic အစွန်ရောက်အကြမ်းဖက်အဖွဲ့ပေါ်မှာစီးရဲရအောင်မြင်မှုရထားတာကိုထိခိုက်လာနိုင်တယ်လို့ NATO ဖွဲ့ရဲ့အတွင်းမှုချုပ် Jens Stoltenberg ကသတိပေးလိုက်ပါတယ်။ NATO အတွင်းမှုချုပ် Jens Stoltenberg ဟာတူရကီနိုင်ငံရဲ့ဝန်ကြီး Mevlut Cavusoglu နဲ့ဒီ Istanbul မြို့မှာတွေ့ဆုံပြီးတဲ့နောက်ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအဲ့လိုပြောကြားခဲ့တာပါ။တူရကီနိုင်ငံရဲ့ဆိုင်နေရတဲ့ချင်းချောက်မှုတွေနဲ့ပတ်သက်ပြီးတူရကီအနေနဲ့ NATO မဟာမိတ်အဖွဲ့စီကသွေးစည်းညီညွတ်မှုကိုရဖို့မျှော်လင့်တယ်လို့လည်းတူရကီနိုင်ငံသားရေးဝန်ကြီးကာဝူဆိုဂလူကပြောပါတယ်။တူရကီကဆီးရီးယားနိုင်ငံအတွင်းမှာထိုးစစ်ဆင်မှုတွေလုပ်တာ3ရက်ကြာရှိသွားခဲ့ပြီဖြစ်ပြီးတော့ဒီစစ်ဆင်ရေးတွေအတွင်းတူရကီစစ်တပ်ဘက်ကတယောက်သေဆုံးပြီးတော့3ယောက်ဒဏ်ရာရခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့ထုတ်ပြန်ခြင်းမရှိခဲ့ပါဘူး။ဒါပြင်ရသားသေဆုံးမှုတွေလည်းရှိနေပေမဲ့ဘလောက်ထိထိခိုက်သေဆုံးမှုရှိတယ်ဆိုတာကိုတော့အတိပြုလို့မရသေးဘူးလို့ဆိုပါတယ်။လူ6400လောက်အိုးရင်ဆုံးခွာထွက်ပြေးနေရပြီးတော့တိတ်မကြခင်မှာတိတ်နဲ့ချီပြီးအိုးမဲ့အိမ်မဲ့ဖြစ်လာနိုင်ခြေရှိတယ်လို့လည်းအပြည်ပြည်ဆိုင်ရာကယ်ဆယ်ရေးကော်မတီ IRC ကပြောလိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကော ောင်စီကအရေးပေါ်စီဝေးတရက်ကိုမနေ့ကြာသပတေးနေ့ကခေါ်ယူခဲ့ပြီးတော့ဖော်ဝင်နိုင်ငံတချို့ကတူရကီရဲ့စစ်စင်ရေးတွေရဲ့ဖို့ကိုတောင်းဆိုခဲ့ကြပြီးတော့အတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းစီးရီးယားရေးကိုစီရင်နည်းနဲ့အဖြေရှာနိုင်မယ်လို့မြုံကြည်ကြောင်းပြောကြားခဲ့ပါတယ်ခင်ဗျာ
။ Saudi Arabia ကမ်းလွန်ပင်လယ်နီးထဲမှာ Iran ရေနံတင်သင်္ဘောတစ်စီးမစ်ဆိုင်းဒုံးနှစ်ခုထိမှန်ခဲ့တယ်လို့ Iran တာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။ဒုံးကြီးထိမှန်ပောက်ကွဲမှုကြောင့်လူမပါတဲ့ရေနံတင်သင်္ဘောရဲ့စတိုကန်းနှစ်ခုပျက်စီးသွားခဲ့ပြီးရေနံတွေပင်လယ်နီးထဲကိုယုံစိမ့်ထွက်ခဲ့တယ်လို့ Iran အစိုးရပိုင်းရုတ်တံ IRNA သတင်းကထုတ်ပြန်ထားပါတယ်။ရေနံယုတ်ဆိတ်မှုကိုနောက်ပိုင်းမှရပ်အောင်လုပ်နိုင်ခဲ့တယ်လို့လဲဆိုပါရယ်ဒုံးကျည်နဲ့ပြစ်ခံရတဲ့သင်္ဘောဟာစာပီတီဖြစ်တယ်လို့ National Iranian Tanker Company ရဲ့အပြောကိုကိုးကားပြီးတော့သတင်းမှာဖော်ပြပါရယ်အီရန်နဲ့ Saudi Arabia ကြားတင်းမာမှုမြင့်မားနေချိန်မှာပဲ Saudi Arabia နိုင်ငံရဲ့ Jeddah စိတ်ကမ်းမြို့ကမ်းလွန်နားမှာအီရန်ရေနံတင်သင်္ဘောဒုံးနဲ့တိုက်ခိုက်ခံရတယ်လို့အီရန်ဘက်ကပြောတာပါဒီတိုက်ခိုက်မှုဟာဘယ်သူလက်ချက်လဲဆိုတာမသိရသေးသလိုSaudi Arabia နိုင်ငံဘက်ကလည်းတစုံတရာပြောကြားခြင်းမရှိသေးပါဘူး။ပြီးခဲ့တဲ့လတုန်းက Saudi နိုင်ငံကအဓိကရေနံချက်စက်ရုံကြီးတစ်ခုအပေါ်အဝေးထိန်ဒရုန်းယာဉ်တွေပယ်ထိန်ဒုံးတွေနဲ့တိုက်ခိုက်ခံခဲ့ရပါတယ်။ဒါဟာအီရန်ရဲ့လက်ချက်ဖြစ်တယ်လို့ Saudi ဘက်ကပြောထားပါတယ်။အီရန်ဘက်ကတော့အဲ့ဒီတိုက်ခိုက်မှုကသူတို့မပတ်သက်ဘူးလို့ညှင်းဆန်ခဲ့ပါတယ်။အီရန်ရေနံတင်သင်္ဘောတိုက်ခိုက်ခံရတဲ့ဆိုတဲ့သတင်းကြောင့်ဒီကနေ့ရေနံဈေးတွေနှစ်ရာခိုင်နှုန်းလောက်မြင့်တက်သွားခဲ့ပါတယ်။
အမေရိကန်သမ္မတဒေါနယ်ထရန့်ကိုအရေးယူနိုင်ရေးဦးဆောင်စုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ကော်မတီကယူကရိန်းနိုင်ငံဆိုင်ရာအမေရိကန်သမ္မတဟောင်းကိုဒီနေ့လွှတ်တော်ရှေ့မှောက်ခေါ်ယူမေးမြန်းဖို့အစီအစဉ်ထားပါတယ်။ဒါပေမဲ့မာရီယိုဗနိုဗစ်ကိုဒီနေ့ခေါ်ယူမေးမြန်းမယ့်အစီအစဉ်ဖြစ်လာမလားဆိုတာကတော့မရေမရာဖြစ်နေပါသေးတယ်။အောက်လွှတ်တော်ကော်မတီရဲ့ဒီစုံစမ်းစစ်ဆေးမှုဟာဖွဲ့စည်းအုပ်ချုပ်ပုံနဲ့ကန့်ညီမှုမရှိဘူးလို့ပြောဆိုနေတဲ့သမ္မတအင်ပီရိုကပူးပေါင်းလှုပ်ဆောင်ဖို့ညှင်းဆန်ထားပါတယ်။ဥရောပဆိုင်ရာအမေရိကန်သမ္မတကြီးဂေါ်ဒွန်ဆောလန်ကိုလွတ်တော်ရှေ့မှောက်စစ်ဆေးမေးမြန်းတာကိုလက်မခံဖို့အမေရိကန်နိုင်ငံရဲ့ဌာနကညွှန်ကြားခဲ့ပါတယ်။သမ္မတထရန့်ကိုတရားစွဲဆိုရေးစုံစမ်းစစ်ဆေးမှုတွေဖြစ်လာစေတဲ့ဇူလိုင်လ25ရက်နေ့ကယူကရိန်းသမ္မတလော်ဒီမီယိုဇယ်လင်စကီနဲ့တယ်လီဖုန်းဆက်သွယ်ပြောဆိုခဲ့တာတွေဟာသဘောရိုးတသက်ပြောဆိုခဲ့တာဆိုပြီးသမ္မတထရန့်ကဇက်တိုက်ပြောနေပါတယ်။2020အမေရိကန်သမ္မတရွေးကောက်ပွဲဝင်မဲ့သူတွေထဲမှာရှေ့ကပြေးနေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့ဘိုင်ဒန်ရဲ့သားဟန်တာတို့ကိုစုံစမ်းစစ်ဆေးပေးဖို့အဲ့ဒီတယ်လီဖုန်းပြောဆိုမှုတွေအတွင်းသမ္မတထရန့်ကသူ့ကိုအကြက်ကင်ခဲ့တာမရှိဘူးလို့လည်းယူကရိန်းသမ္မတဇယ်လင်စကီကပြောပါတယ်။ဂျိုးဘိုင်ဒန်တို့သားအဖအမားရဲလုတ်ခဲ့ဆိုတဲ့ဘယ်လိုသက်သေအထောက်အထားမျိုးမှလည်းမရှိပါဘူးခင်ဗျာ။
ဒီ American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တောကြာနေညနေပိုင်းနိုင်ငံကဒေသနည်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ဂျပန်နိုင်ငံကိုဥတီတိုက်နေတဲ့အင်အားဖြင့်တိုက်ဖုန်းမုန်တိုင်းကြီးကြောင့်တိုကီယိုမြို့တော်တဝိုက်အခုစနေတနင်္ဂနွေရုံးပိတ်ရက်အတွင်းမှာမိုးရိပ်နှစ်ပေလောက်ထိရွာနိုင်ပြီးတော့ထိခိုက်ပျက်စီးနိုင်လောက်တဲ့လေပြင်းတိုက်နိုင်တဲ့အတွက်လိုအပ်တဲ့အစားအသောက်တွေကိုတိုးလောင်ချပါကြဖို့နဲ့သိပ်အန္တရာယ်မများခင်မှာဘေးကင်းရာကိုပြောင်းရွှေ့ကြဖို့အတွက်အစိုးရကဒီကနေ့တိုက်တွန်းနေပါတယ်။အရှိတ်ကယိုရန်ဘက်ကိုအင်အားဖြင့်ဟာကီဘေ့စ်မုန်တိုင်းကြီးစနေနေ့မှာဂျပန်ကိုဝင်ရောက်မယ်လို့ခန့်မှန်းထားပါတယ်။မုန်တိုင်းလမ်းကြောင်းတင့်နေတဲ့နေရာတွေမှာနေထိုင်သူတွေအနေနဲ့တိတ်နောက်မကြခင်ဘေးလွတ်ရာပြောင်းရွှေ့ကြဖို့အတွက်ဂျပန်မိုးလေဝသဌာနအကြီးအကဲယာဆူရှိကာဂျီဟာရာကသတင်းစာရှင်းလင်းပွဲမှာတိုက်တွန်းခဲ့ပါတယ်။1958ခုနှစ်တုန်းကဂျပန်မှာလူပေါင်း1200ကျော်သေဆုံးခဲ့ပြီးတော့အင်ဂျင်5သိန်းလောက်ရေလွှမ်းစေခဲ့တဲ့မုန်တိုင်းပြင်းအားနဲ့အခုဟာကီဘစ်မုန်တိုင်းပြင်းအားဆင်တူတယ်လို့လည်းကာဂျီဟာရာကပြောကြားခဲ့ပါတယ်။စနေနေ့မှာကျင်းပဖို့ရှိတဲ့ရက်ဂ်ဘီကမ္ဘာဖလားပွဲစဉ်တစ်ခုကိုဖျက်ထားတယ်လို့လေရင်နဲ့မိရထားခီးစဉ်တွေကိုလည်းစနေနေ့မှာရန်နာထားမှာဖြစ်ပါတဲ့ဘေးနံစီမံခန့်ခွဲရေးအတွက်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့ကက်ဘိနက်ဝန်ကြီးအဖွဲ့ကလည်းစီဝေးတိုင်ပင်ပြီးတော့မုံတိုင်းတုံ့ပြန်ရေးအတွက်ပြင်ဆင်နေကြပါတယ်။ဆေးရုံတွေနဲ့တခြားအများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာမီးပြတ်သွားရင်အရေးပေါ်မီးပေးနိုင်ဖို့အတွက်မီးစက်တွေကိုပြင်ဆင်ထားကြဖို့လဲစီးပွားရေးဝန်ကြီးကတိုက်တွန်းထားပါတယ်။ Pacific သမုဒ္ဒရာဘက်ကနေဂျပန်ဘက်ကိုဦးတည်နေတဲ့ Hagibe မုံတိုင်းကြီးဟာတောက်ချာနေမနဲ့တိုင်းတာချက်အရလေတိုက်နှုန်းတစ်နာရီ130မိုင်လေပြင်းတိုင်နှုန်းတနအီကို156မိုင်ရှိပါတယ်။ စနေနေ့ဂျပန်နိုင်ငံကိုဝင်ချိန်မှာတော့အားနည်းနည်းလျော့သွားမယ်လို့ခန့်မှန်းထားပါတယ်ရှင်
။အမေရိကန်နဲ့တရုတ်နိုင်ငံကြားအနည်းဆုံးခုံသွဲရေးသဘောတူညီမှုတစ်စိတ်တစ်ပိုင်းရဖို့မျှော်မှန်းချက်တွေရှိနေချိန်မှာပဲအမေရိကန်သမ္မတဒေါနယ်ထရမ့်နဲ့တရုတ်ဒုတိယဝန်ကြီးချုပ်လျူဟေးတို့သမ္မတအီမီတော်မှာဒီကနေ့တွေ့ဆုံမှာပါ။အမေရိကန်ခုံသွဲရေးကိုယ်စားလှယ်ရောဘတ်လိုက်တစ်ဇာနဲ့ဝန်ကြီးချုပ်လျူဟေးတို့ရဲ့ကြာသပတေးနေ့ကချင်းပါတဲ့ခုံသွဲရေးဆွေးနွေးရေးညှိနှိုင်းမှုတွေမှာအလွန်ကောင်းမွန်တဲ့အပေးယူညှိနှိုင်းမှုတွေရခဲ့ကြတယ်လို့သမ္မတထရမ့်ကပြောပါတယ်။ဒီတွေ့ဆုံဆွေးနွေးမှုဟာဇူလိုင်ကနောက်ပိုင်းမှာဒီပထမဆုံးကျင်းပတဲ့အဆင့်မြင့်ရာရှိတွေရဲ့ကုံသွယ်ရေးဆွေးနွေးပွဲဖြစ်ပါတယ်ဆွေးနွေးပွဲအပြီးသတင်းတောက်တွေရဲ့မေးမြန်းမှုကိုတော့ဒူဝင်ယုတ်လူဟေးကဘလို့မှမှတ်ချက်ပေးမသွားခဲ့ပါဘူးဒါပေမဲ့လည်းတရုတ်စိုးရပိုင်းစင်ဟွာသတင်းအေဂျင်စီကတော့ဒါတူညီမျှမှုရှိတဲ့ကုံသွယ်ရေးဒီဈေးကွက်အခွင့်အလမ်းတွေနဲ့ယင်းနှိမ့်မြန်းသူတွေကိုအကာအကွယ်ပေးရေးဆိုင်ရာကိစ္စရပ်တွေမှာအမေရိကန်နဲ့ပူးပေါင်းဆောင်ရွက်ဖို့ကုံသွယ်ရေးဆွေးနွေးပွဲတွေကိုတရုတ်နိုင်ငံဘက်ကသဘောယူနဲ့လာရောက်ခဲ့တာဖြစ်ကြောင်းဒူဝင်ကြီးချုပ်လူဟေးရဲ့ပြောဆိုချက်ကိုကူးကားပြီးတော့ဖော်ပြခဲ့ပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံတမိနာဒူပြည်နယ်ကမမလာပူရမ်မြို့မှာဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တရုတ်ဝန်ကြီးချုပ်ရှီဂျင်ပင်တို့ဒီကနေ့နဲ့နှစ်ဖန်ဆွေးတွေ့ဆုံပြီးတော့အလွတ်သဘောဆွေးနွေးနေကြပါတယ်။အိန္ဒိယပိုင်ကက်ရှမီးယားဒေသကိုကိုယ်ပိုင်အုပ်ချုပ်ခွင့်ပေးထားတာကိုရုပ်သိမ်းခဲ့တဲ့အပေါ်တရုတ်အစိုးရကပါကစ္စတန်ဘက်လိုက်ပြီးတော့ဝေဖန်ခဲ့လို့နှစ်နိုင်ငံကြားတင်းမာနေချိန်မှာပဲအခုလိုဆွေးနွေးနေကြတာဖြစ်ပါတယ်2018ဧပြီလတုန်းကတရုတ်နိုင်ငံဟူဟန်မြို့မှာခေါင်းဆောင်မြောက်တွေ့ဆုံဆွေးနွေးခဲ့ပြီးကတည်းကပထမဆုံးမျက်နှာချင်းဆိုင်ဆွေးနွေးကြမဲ့ဆွေးနွေးပွဲမှာဒေသရင်းနဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးကိစ္စတွေကိုဆွေးနွေးကြလိမ့်မယ်လို့အိန္ဒိယနိုင်ငံသားရဲ့ဝန်ကြီးဘက်ကပြောကြားထားပါတယ်သမ္မတရှီဂျင်ပင်ဟာအိန္ဒိယခီးစဉ်ပြီးရင်တော့နီပေါနိုင်ငံကိုခီးဆက်မှာဖြစ်ပါတယ်ရှင်
ပြခဲ့မတ်လတုန်းက Boeing 737 Max အမျိုးအစားလေယာဉ်ပြန်သန်းမှုတွေအားလုံးရပ်ဆိုင်းခဲ့ရတဲ့အထိဖြစ်ခဲ့တဲ့လေယာဉ်ပြတ်ကျမှုတစ်ခုဖြစ်ပြီးတဲ့နောက်မှာလေကြောင်းလိုင်းတွေအနေနဲ့ Boeing ကုမ္ပဏီကအစောပိုင်းမှထုတ်တဲ့ Next Generation အမျိုးအစားလေယာဉ်တွေရဲ့ကြံ့ခိုင်မှုနဲ့ပတ်သက်ပြီးတော့နောက်ထပ်စိုးရိမ်မှုအစ်စ်တွေနဲ့ရင်ဆိုင်နေရပါတယ်။ Boeing 737 Next Generation အမျိုးအစားလေယာဉ်တွေကိုစစ်ဆေးကြည့်လိုက်တဲ့အခါမှာစိုးရိမ်စရာကောင်းတဲ့အကြောင်းတွေကိုတွေ့ရှိခဲ့တယ်လို့ကုမ္ပဏီကပြောပါတယ်။လေယာဉ်အစင်း3000ကျော်ရှိတဲ့လေကြောင်းလိုင်းတွေအားလုံးအနေနဲ့ Boeing 737 Next Generation အမျိုးအစားလေယာဉ်အားလုံးကိုချက်ချင်းစစ်ဆေးဖို့ American လေကြောင်းဦးစီးဌာနကပြောလိုက်ပါတယ်။လေယာဉ်နည်းနည်းနဲ့ပြေးဆွဲနေတဲ့လေကြောင်းလိုင်းတွေအနေနဲ့ကတော့လေယာဉ်ရဲ့ကြံ့ခိုင်မှုကိုစစ်ဆေးဖို့အတွက်တစ်နှစ်လောက်အချိန်ရမှာဖြစ်ပါတယ်ခင်ဗျာ။
တောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်းထဲ VOA ရဲ့ website ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်အခုရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါတယ်တရုတ်မြန်မာစီးပွားရေးဇင်းကြံရဲ့စိတ်ဒေသဖြစ်တဲ့မူဆယ်မန္တလေးရထားလမ်းကိုတော့တရုတ်ဆိုးရနောက်ခံပြုထားတဲ့ Creek ဆိုတဲ့ကုမ္ပဏီက2021ခုနှစ်မှာပြီးလောက်ကိုင်းမှုရထားလမ်းဖြတ်သွားမဲ့ဒေတာတွေမှာလေလာမှုတွေစလုံနေပြီးတော့အဲ့ဒီအပေါ်မှာဒေတာခန့်တွေကနည်းမြေဆုံးရှုံးမှုတွေရှိလာမှာကိုစိုးရိမ်နေကြပါတယ်။နီးပညာပိုင်းကတော့ပထမအဆင့်လေလာမှုတွေလုပ်ပြီးသွားပါပြီ။အခုဒီဒေတာခန့်တွေအပေါ်မှာဒီစီမံကိန်းကတက်ရောက်မှုရှိမရှိဆိုတာလေလာမှုတွေထပ်လုပ်နေကြောင်းနဲ့ဒါတွေအားလုံးပြီးမှပဲမြန်မာအစိုးရဘက်ကလုပ်ငန်းတန်တာခေါ်သွားမှာဖြစ်လို့စိုးရိမ်မှုမလိုကြောင်းမြန်မာအစိုးရကပြောပါတယ်။ဒီကြောင့်အပြည့်အစုံကိုတော့ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်။
တရုတ်အစိုးရနဲ့နှီးစပ်တဲ့ CREEC လို့ခေါ်တဲ့ဆောက်လုပ်ရေးကုမ္ပဏီဟာကုမင်းမူဆယ်မန္တလေးကြောက်ဖြူဆက်သွယ်မယ်ရထားလမ်းစီမံကိန်းအတွက်ပြည်တွင်းမှာမြေပြင်အခြေအနေလေ့လာတာတွေစလုပ်နေပြီဖြစ်ပါတယ်။လက်ရှိမှာမြေပြင်အခြေအနေဒေသခံတွေရဲ့သဘောထားလေ့လာတဲ့ကာလမှာဒီစီမံကိန်းကိုယတိပြတ်လုပ်မယ်လို့မပြောနိုင်သေးကြောင်းဒါရီအလုံးစစ်ဆေးပြီးမှပဲတင်တာခေါ်ပြီးလုပ်ငန်းစတင်မှာဖြစ်ကြောင်းပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးဝင်းခန့်က VOA ကိုပြောပါတယ်။
Accessible report မတက်သေးပါဘူးခင်ဗျာသူ technical report တခါတက်ထားပါတယ် technical report တက်ကတော့ဒါ technical ဘက်ဆိုင်ရာအဆင်ပြေလောက်တယ်လို့ကျွန်တော်တို့ဟိုသုံးသပ်ထားပါတယ်သို့တော့ FS report ကသူတို့ final report မတက်သေးပါဘူးခင်ဗျာ final report တက်ပြီးတော့မှကျွန်တော်တို့ကဒီဟာနဲ့ပတ်သက်ပြီးတော့ criteria ရပြီဆိုလို့ရှိရင် tender ခေါ်ဖို့လုပ်မှာပါခင်ဗျာ
CREEC ကုမ္ပဏီဟာတရုတ်နိုင်ငံချန်ဒူးမြို့မှာအခြေစိုက်ပြီး1952ခုနှစ်ကတည်ထောင်ခဲ့ရတဲ့တရုတ်အစိုးရနောက်ခံပြုထားတဲ့စောက်လုပ်ရေးကုမ္ပဏီတစ်ခုပါ2017စည်ရင်းနေရဆိုရင်ကမ္ဘာထိပ်တန်းကုမ္ပဏီ900ထဲမှာအဆင့်65ရှိပြီးဝန်ထမ်းပေါင်း6000ကျော်နဲ့လဲပတ်နေတဲ့ကုမ္ပဏီဖြစ်ပါတယ်။လေးလာချက်တွေကိုကျွမ်းကျင်တဲ့ဘဲအဖွဲ့အစည်းကမဆိုလုပ်ခွင့်ရှိပေမဲ့ကုမ္ပဏီဘက်ကသူတို့ဇယိတ်ကိုသုံးပြီးလေးလာဖို့ကမ်းလှမ်းခဲ့တဲ့အတွက်မြန်မာဘက်ကဒါကိုခွင့်ပြုခဲ့တာပါ။ကုမ္ပဏီကဒါရီကိုမြန်မာအစိုးရကိုပြန်တင်ပြပြီးမှတင်တာကိုတရားဝင်ဝင်ပြိုင်သွားဖို့ရှိကြောင်းလည်းသိရပါတယ်။ CREEC ကုမ္ပဏီဟာမနေ့ကမန္တလေးတိုင်းပသိမ်ကြီးမြို့နယ်ရန်ကုန်အောင်ကြီးွာအုပ်စုဒေသခံတွေနဲ့တွေ့ဆုံခဲ့ပါတယ်။ ဒီကြေးရွာကိုရထားလမ်းဖြတ်တန်းသွားမှာဖြစ်တဲ့အတွက်ဒီဒေသအတွက်တိုးတက်လာမယ့်အခြေအနေတွေကိုဒေသခံတွေနဲ့ဆွေးနွေးပြီးဒေသခံတွေရဲ့တုံ့ပြန်တဲ့အသံတွေကိုလည်းသူတို့ဘက်ကမှတ်တမ်းတင်ခဲ့တာပါ။တိုင်းလွှတ်တော်ကိုယ်စားလှယ်တွေမပါဘဲအုပ်ချုပ်ရေးအဖွဲ့ကဒီဆွေးနွေးပွဲကိုစီစဉ်ခဲ့တာပါ။အဲ့ဒီဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ရန်ကင်းတောင်ဒေသခံဦးရန်ရှင်ကတော့ဒီစီမံကိန်းအပေါ်မှာယုံကြည်မှုမရှိကြောင်းလဲ VOA ကိုအခုလိုပြောပါတယ်။
ဒီတော့ကလည်းတို့တို့ဘာလို့လဲဒီဒီလဲမီရီကလေးတို့စီမံကိန်းလုပ်လို့ပိနေတဲ့ပါမယ်ပြုမယ်ဆိုရင်တော့ကာလကြံကြီးတို့ဘာလို့လဲတို့ကလည်းရမလားပေါ့အမှုရှင်ရှိရတာလေအင်းတို့ကတော့ဟိုပရိုဂျက်တာတိုင်းနဲ့ရှင်းတာပေါ့တို့ကလည်းဘလို့တိုးတက်လာနိုင်တယ်ဗျာကျွန်တော်ကသိမချင်ပါဘူးမသိဘူးဆိုတော့ကျွန်တော်ကချက်သွားရုံတိုးတက်လောက်ပဲနေပါပဲလေကြံကြီးရလို့လည်းဟိုဘူရာ30ထဲမှာကျွန်တော်ကလက်ရှိတခါကျဘူရာတစ်ခုလောက်ပဲပါမယ်လို့ပြောတာပဲဘူရာပါလေရှိတဲ့နေရာဒီမှာတိုးတက်တာဟုတ်ဘူရာမရှိတဲ့နေရာကတော့ဒီလက်မီဆုံးဆုံးတာနဲ့ဘာလို့လဲဒီလူတွေသိကြမှုပါ
ကြထလန်းဖြတ်တန်းသွားမယ့်နေရာတချို့မှာတတနိကအဆောက်အုံနဲ့ရှေးဟောင်းအမွေနဲ့ဆိုင်ရာနေမြေတွေရှိရလို့လဲဒေသခံတွေဘက်ကထောက်ပြတာလည်းရှိပါတယ်။အခုလက်တလုံးမှာ CREC ကုမ္ပဏီဘက်ကကြထလန်းကိုလမ်းကြောင်းရေးဆွဲတဲ့နည်းပညာပိုင်းနဲ့တက်ဆိုင်ရာဒေသခံတွေရဲ့အခြေအနေရရကိုလေ့လာရတဲ့အပိုင်းဆိုပြီးနှစ်ပိုင်းခွဲသုတေသနပြုနေရဖြစ်ပြီးလုပ်ငန်းတင်တာမခေါ်သေးတဲ့အတွက်ဒေသခံတွေကကြိုတင်စိုးရင်ဖို့မလိုကြောင်းလဲပို့ဆောင်ရေးနဲ့စက်သွယ်ရေးဝန်ကြီးဌာနအမြန်အတွင်းဝင်ဦးဝင်းခန့်ကပြောပါတယ်။
ဒါ FS လောက်တာဖြစ်တဲ့အတွက်ကြောင့်ဒီကုမ္ပဏီအပေါ်မှာဒေတာတွေမှာဒါမှဆွေးနွေးကြရမရှိဘူးလေဒါ FS လောက်တယ်ဆိုတာလုံမယ်လို့ပြောတာမဟုတ်ဘူးဒါဘယ်လိုအခြေအနေကြီးရှိတယ်ဘယ်လိုလုံးရင်ကောင်းတယ်ဖောင်းရင်ဘယ်လိုအနေထားရှိတယ်စိုက်ပျိုးပြေတွေဘယ်လောက်ပါမယ်ရွာတွေနဲ့နေရင်ကောင်းမလားဝေးရင်ကောင်းမလားမြို့တွေဘဝဘယ်လိုဖြစ်မလဲဒါတွေကိုဒေတာကအနေနဲ့တော့ဒေတာမှာရှိတဲ့အနာရှိတဲ့ပေါ်လာတယောက်တဲ့ပုံကိုသူဆွေးနွေးမှာပါဒါသူတို့လုံမယ်ပြောတာမဟုတ်ဘူးသူက FS ဆိုတဲ့ Physical Study လောက်တဲ့သဘောပါပဲအဲ့ဒါကြောင့်ဒေတာတွေနည်းနည်းဘာမှဆွေးနွေးကြရမရှိပါဘူးပြည်လေကြည်လေပြီးသမကျွန်တော်တန်တာခေါ်တဲ့အတွက်သူရကြမှာလည်းရမှာပေါ့လို့ရှိပါတယ
်တရုတ်မြန်မာစီးပွားရေးစင်းညာ CMEC လမ်းကြောင်းဟာတရုတ်အစိုးရအကောင့်တွေဖွင့်နေရဲ့ BRI ပိုလမစီမံကိန်းရဲ့တစိုက်တဒေသလည်းဖြစ်ပါတယ်ရခိုင်ပြည်နယ်ကြောက်ဖြူရေနတ်စက္ကန့်နဲ့ရန်ကုန်မြို့သစ်စီမံကိန်းကဒီမန္တလေးမြို့ပြီးတော့မူဆယ်ကတဆိုင်တရုတ်နိုင်ငံကုမင်းမြို့ထိဆက်သွယ်မဲ့လမ်းကြောင်းဖြစ်ပါတယ်တရုတ်စီမံကိန်းမှာမြန်မာနိုင်ငံရဲ့စီးပွားရေးအရာနင်းနာနိုင်တဲ့အခြေအနေတွေကိုပညာရှင်တွေကထောက်ပြနေကြသလိုပထဝီနိုင်ငံရေးအရာလည်းရေးပါရလမ်းကြောင်းတစ်ခုဖြစ်တဲ့ဆိုတော့ဝေဖန်မှုတွေလည်းရှိပါတယ်
။ကိုဇော်ထက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အလုံသမားတွေအတွက်လူမှုဖူလုံမှုတွေအဆင်ပြေအောင်ဆောင်ရွက်ပေးနေတဲ့အကြောင်းကိုဆက်ချင်ပါတယ်။မြန်မာနိုင်ငံကအလုံသမားတွေအတွက်လူမှုဖူလုံရေးလုပ်ငန်းစဉ်တွေကိုခေတ်နဲ့အညီလုပ်ကိုင်နိုင်ရေးနောက်ကျန်းမာရေးခန်းစား권တွေတိထက်ပို့ပြီးတော့ပေးနိုင်ရေးတွေအတွက်လုပ်ငန်းတွေကိုအဆင့်မြင့်တင်မှုစတင်ဆန်းသက်လှုပ်ဆောင်နေပြီလို့လူမှုဖူလုံရေးအဖွဲ့ညွှန်ကြားရေးမှူးချုပ်ကပြောပါတယ်။အပြည်ပြည်ဆိုင်ရာအလုံသမားအဖွဲ့ချုပ် ILO ရဲ့အကူအညီနဲ့ဆောင်ရွက်နေတဲ့ဆိုပေမဲ့လည်းဒီပြောင်းလဲမှုတွေဟာနိုင်ငံတကာအဆင့်မီဖို့လိုအပ်ကြောင်းအလုံသမားအခွင့်အရေးလှုပ်ရှားသူတွေကထောက်ပြပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခကစူးစီးတင်ပြထားပါတယ်။
အလုတ်သမားတွေစိတ်ကူးတာမှာစရိတ်ရောနေပြီးစိတ်ကူးတာခွင့်ရဖို့အပါအဝင်လူမှုဖူလုံရေးရဲ့တခြားအလုတ်သမားဆိုင်ရာလုပ်ငန်းစဉ်တွေခင့်နဲ့အညီလှုပ်ဆောင်နိုင်ရေးကျန်းမာရေးခန်းစားခွင့်တွေဒီထက်ပိုပေးနိုင်ရေးတို့အတွက်အခုလိုပြုရင်ပြောင်းလဲဖို့လှုပ်ဆောင်တာဖြစ်တယ်လို့လူမှုဖူလုံရေးအဖွဲ့ညွှန်ကြားရေးမှူးချုပ်ဦးမောင်မောင်အေးကပြောပါတယ်ကျမရေးခန်းစား권တည်ထက်ရနိုင်ဖို့အပြင်စိတ်ကူတာမှာလည်းအဆင့်မီမီကူတာနိုင်ဖို့အတွက်နိုင်ငံတွင်းမှာရှိနေတဲ့လူမှုဖူလုံရေးဆေးရုံဆေးပေကန်းတွေကိုအဆင့်မြင့်နိုင်ဖို့လည်းလှုပ်ဆောင်နေတယ်လို့ဦးမောင်မောင်အေးကပြောပါတယ
်ကျွန်တော်တို့ medical reform မှာပြင်ပနေတာစိတ်ကူတာတဲ့အပိုင်းကိုကျွန်တော်ကအရင်သွားတာပါနော်ကျွန်တော်တို့ဒီဆေးကန်းတွေပေါ့ပြင်ပဆေးကန်းတွေကိုစာချုပ်ချုပ်ပြီးတော့ကျွန်တော်စိတ်ကူတာမှုလမ်းစဉ်တွေကိုပိုက်လို့သွားနေပါလိမ့်ကြအဲ့ဒီကဟို report ထွက်လာမယ်ဆိုရင်ထွက်လာလို့ရှိရင်တော့ကျွန်တော်တို့ဒီနောက်ဆိုရင်ကျွန်တော်ဘယ်လိုပုံစံနဲ့သွားမယ်ဆိုတော့ထွက်လာပါမယ်ဗျကျွန်တော်တို့ဆရာဝန်တွေကို incentive ပေးပြီးတော့ဒီကပုံမကောင်းမွန်နဲ့ကဲရအောင်ကျွန်တော်တို့လုပ်တယ်ဒါလည်းဒီဉာဏ်ပညာကို internet market model design နဲ့သွားဖို့အတွက် ILO နဲ့ကျွန်တော်တို့ဒါတော့ကြောက်ဆွေးနွေးကြပါလေဗျအဲ့ဒီ model design လေးကမကြခင်ထွက်လာပါလိမ့်မယ်ဗျပုဂ္ဂလိကနဲ့လည်းကျွန်တော်တို့ဒီပေါ့ပူအောင်ဆောင်ရဲ့အချိန်ကနေလည်းရန်ကုန်မှာဆိုရင်ကဲဝဲ medical product နဲ့ဆိုရင်ကျွန်တော်တို့ဒါအချိန်ပြပအချိန်ပေါ့နော်ပုဂ္ဂလိကအချိန်နဲ့ကျွန်တော်ပူပေါင်းပါလေဗျမော်ဒယ်တစ်ခုနေနဲ့သွားထားပါတယ်အဲ့ဒါလေးအသင့်ပြည့်တယ်ဆိုရင်တူချက်ဖွင့်ဖို့ကျွန်တော်လုပ်နေပါတယ်က
ြဒီလိုပြုပြင်ပြောင်းလဲဖို့အပြည်ပြည်ဆိုင်ရာအလုံသမားရေးရအဖွဲ့ ILO အဖွဲ့ရဲ့အကူအညီနဲ့လှုပ်ဆောင်နေတာဖြစ်တယ်လို့သူကဆိုပါတယ်လူမှုဖူလုံရေးလုပ်ငန်းတွေမှာအလုံသမားခန်းစားခွင့်နဲ့ပတ်သက်တဲ့စီမံခန့်ခွဲရေးပိုင်းစံကြာမှုတွေမဖြစ်အောင်အစင်းမြင့်ဖို့လိုအပ်နေတယ်လို့သူကပြောပါတယ
်ဟုတ်ကဲ့အလုံသမားတွေကဖြားနာတယ်မနာကြမ်းဖြစ်တယ်မိဘမှုဖြစ်တယ်ဆိုကျွန်တော်တို့မှာအချို့ခန်းစားခွင့်တွေလာပြီးတော့ကျွန်တော်တို့ထုတ်ပြရတာရှိတယ်လေထုတ်ပြရတာအဲ့ဒီထုတ်ပြတဲ့လုပ်ငန်းစဉ်တွေကကျွန်တော်တို့မှာ process ကြီးကများတယ်ဗျများတော့တောင်းတဲ့ကြီးစားတွေကလည်းများတယ်တောင်းတဲ့အချိန်ကားလာကြာတာပေါ့နော်
ကျွန်တော်အနာကိုဖြေလျှော့မယ်ဆိုပြီးတော့ကျွန်တော်တို့ဒါလုပ်ခဲ့ကြ။ဥပမာနည်းနည်းပြောမယ်ဆိုလို့ရှိရင်ကျွန်တော်အချိန်ပေါင်း56ဆင့်လောက်ရှိတယ်။အခုဆိုရင်ကျွန်တော်30ဆင့်လောက်ဒီကျွန်တော်ဖြေလျှော့ပြလိုက်တယ်။အခုပိုက်တော့စမ်းရပါပြီကြ။အဲ့ဒါလည်းပဲလေ။ကျွန်တော်ရန်ကုန်မှာလှိုင်းတားမှာစမ်းတယ်။ပြီးရင်ကျွန်တော်တို့ဒီဝမ်းလေးမှာဆိုရင်ပီကြီးတူကောရုံဘွဲကိုကျွန်တော်စမ်းတာပါနော်။ဒီဒီဇင်ဘာလဆိုရင်ပြည့်ပါပါကြ6လလေ။ပိုက်တော့ရဲ့ result ကိုကျွန်တော်စောက်ပြီးတော့ကျွန်တော်တို့ဘာတွေထပ်ပြင်မလဲ။ဒီမို့မလို့ရင်လည်းပဲဒီတိုင်းပဲဖြေလျှော့တဲ့လုပ်ငန်းစဉ်တိုင်းတွားရင်တော့အလို့သမားတွေကအချိန်တူဘာလအတွင်းမှာကျွန်တော်တို့အကျိုးခံစား권တွေကိုအင်းမြန်တဲ့ခံစားရရှိစေမှာဖြစ်ပါတယ်ကြ
။လက်ရှိမှာတော့လူမှုဖူလုံရေးဝင်သူတွေရဲ့အချက်လက်တွေဟာအခုချိန်ထိလက်ရေးနဲ့ရေးမှတ်ရတဲ့အဆင့်မှသာရှိတာကြောင့်ဒါတွေကို digital စနစ်ကိုကူပြောင်းပြီးတိကျမှန်ကန်နိုင်ရေးအတွက်လည်းပြုပြင်ပြောင်းလဲမှုတွေလုပ်နေတယ်လို့ဆိုပါတယ်။အလုတ်သမားတွေရဲ့ဘဝမြင့်တင်ရေးအပါအဝင်အခုလူမှုဖူလုံရေးအဖွဲ့ကလှုပ်ဆောင်နေတဲ့ပြုပြင်ပြောင်းလဲမှုတွေဟာအစိုးရတာဝန်ရှိသူတွေအပြင်မြန်မာနိုင်ငံအလုတ်သမားသမတ်ကများအဖွဲ့ချုပ်ကတာဝန်ရှိသူတွေနဲ့လာပေါင်းများစွာဆွေးနွေးညှိနှိုင်းပြီးမှထွက်ပေါ်လာတာဖြစ်ပါတယ်။ပြုပြင်ပြောင်းလဲမှုတွေမှာအလုတ်သမားတွေအမှန်တကယ်ရရှိနိုင်မဲ့အခြေအနေတွေဖြစ်အောင်ဖန်တီးပေးဖို့လိုတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာအလုတ်သမားသမတ်ကများအဖွဲ့ချုပ်ဥက္ကဋ္ဌဦးမောင်မောင်ကပြောပါတယ
်။လူမှုဘုံကြီးဆေးကန်းတော့လို့ရှိရင်ဆေးမရဘူးလို့ဆရာအများအုပ်ဆိုတဲ့ကိစ္စတွေကနေအစပေါ့နော်ကျွန်တော်ပြင်မှုစူးစမ်းတယ်။အလုတ်သမားဝန်ကြီးဌာနကသူတို့ရှိတဲ့ဗန္နံဝင်နဲ့သူတို့ကဆေးရုံတွေမနိုင်တဲ့အတွက်သူတို့ပြင်ဆရာဝန်တွေမရလို့ပေါ့နော်။အခုသူတို့ပေးနိုင်တဲ့လောအကားနဲ့ဆိုင်ဆရာဝန်တွေကမနေကြဘူးအဲ့ဒီအခါမှာသူတို့ကဘာလဲ contract ပြန်ပေးတယ်ပေါ့နော်ဒါကိုလည်းကျွန်တော်အလုပ်သမားတွေအသုံးပြုနေပါတယ်အခုလူမှုဖွံ့ဖြိုးရေးနဲ့ပတ်သက်တဲ့ဒီ social security reform ပေါ့နော်အဲ့ဒီအမှာကျွန်တော်တို့ကတော့တင်ပြတာကျွန်တော်တို့က universal ဖြစ်ဖို့လိုတယ်အကုန်လုံးအလုံးစုံပါဖို့လိုတယ်ကျွန်တော်မွေးတဲ့ချင်းနဲ့နောက်ဆုံးချင်းဒီပါတဲ့ social protection လူမှုကကိုဖြစ်ဖို့လိုတယ
်လူမှုဖူလုံရေးအဖွဲ့ရဲ့ထုတ်ပြန်ချက်အရလူမှုဖူလုံရေးအဖွဲ့ဝင်ထားတဲ့အလုပ်သမားဦးရေတတမ၄တန်းရှိပြီးအလုတ်တမဆေးရုံ၃ရုံနဲ့ဆေးကံပေါင်း၁၀၀ကျော်ကကျန်းမာရေးစောင့်ရှောက်မှုတွေပေးနေတယ်လို့ထုတ်ပြန်ထားပါတယ်အခုပြုပြင်ပြောင်းလဲနေတဲ့ကဏ္ဍ၄ခုအတွက်စမ်းသက်ကာလကို6လတက်မှတ်ပြီးလာမယ့်ဒီဇင်ဘာမှာစမ်းသက်ကာလကုန်ဆုံးမှာဖြစ်ပါတယ်ရှင
်ဒေါ်ရရှင်များရှင်ပကြသေးခင်ကပဲအစူရောဖြူးပြေဆုံးအပါဝယ်မှုနဲ့သုံးဦးကိုမူရင်စေဝါမှုနဲ့မတင်ကြတဲ့အတွက်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပေမဲ့နောက်ပိုင်းမှာတော့မှားယွင်းဖမ်းဆီးမိတာပါဆိုပြီးပြန်လွှတ်ပေးလိုက်ပါတယ်။ဒါပေမဲ့တဟာအပြစ်မရှိသူတွေအတွက်နှစ်နာစရာလောက်ရဲ့အဖြစ်နဲ့လဲဝေဖန်တဲ့တွေထွက်လာပါတယ်။အပြစ်မရှိပဲအေးအေးယူခံရတာတွေအပြစ်ကျူးလွန်ပေမဲ့လဲအေးအေးယူမခံရတာတွေရှိနေတယ်ဆိုပြီးမကြာခဏဝေဖန်ခံရလေရှိတဲ့မြန်မာနိုင်ငံရဲ့တရားရေးစနစ်မှာဘာတွေအားနည်းချက်တွေရှိနေပါလဲ။ဘယ်သူတွေမှအတိအကတာဝန်ရှိတယ်လဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေရဲ့တရားစီရင်ရေးစနစ်မှာကိုတွေ့အတွေ့အကြုံတွေပဲဖြစ်ဖြစ်သဘောထားတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်012-32-3855ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင
်။မနေ့ပြန်စနေညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သရရှင်တွေကိုထပ်မံဖိတ်ခေါ်ပြသေးရှင်။ဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တပုတ်ကိုတင်ဆက်ပေးချင်ပါတယ်။မလေးရှားနိုင်ငံမှာနေရရင်းတွေကိုကောင်းမွန်စွာပြန်မို့ B4G လို့ခေါ်တဲ့အစီအစဉ်နဲ့ဒဏ်ကျေးတပ်သားစွာနဲ့နေရပြန်မို့ခွင့်ပေးနေတဲ့ကာလမှာပဲတရားမဝင်နိုင်ငံသားတွေကိုဖမ်းဆီးမှုတွေဇက်တိုက်လုပ်နေပါတယ်။ဒီထဲမှာတော့မြန်မာတွေအပါအဝင်နိုင်ငံသားယာနဲ့ချီပြီးတော့ဖမ်းဆီးခံနေရပါတယ်။အကြောင်းအပြည့်စုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မဲအေးမာကသတင်းပေးပို့ထားပါတယ်။
မလေးရှားအနာပိုင်တွေကအခုရက်ပိုင်းအတွင်းဖမ်းဆီးမှုတွေကိုအရှိန်မြင့်လှုပ်ဆောင်နေတာမှာတခြားတရားမဝင်ရောက်ရှိနေတဲ့ရွှေပြောင်းလူသမားတွေနဲ့အတူမြန်မာနိုင်ငံသားတွေလည်းဖမ်းဆီးခံရတဲ့အထက်မကြာခဏပါဝင်လာနေတာပါအခုနောက်ဆုံးဖြစ်ရပ်ကတော့မြို့တော်ကွာလာလမ်ပူနဲ့၃နာရီလောက်သွားရတဲ့ရန်တန်ပန်ဂျန်းဆိုတဲ့နေရာမှာမနေ့ကမြန်မာနိုင်ငံသား၉ဦးဖမ်းဆီးခံရတဲ့အကြောင်းမလေးရှားနိုင်ငံမှာရှိတဲ့မြန်မာတိုင်ရင်ဝတ်ကိုစားပြုပြီးကျော်မျိုးကထိသိစကန်တွေကမြန်မာတွေကိုအကူအညီပေးနေတဲ့ကိုတီရမမောင်ကအခုလိုပြောပြပါတယ်
။ဟိုကကွာလာလမ်ပူနဲ့ပြီးတော့မနေဘူးမရက်။ကွာလာလမ်ပူနဲ့နည်းနည်းဝေးတယ်။ရန်တန်ပန်ဂျန်ကွာလာလမ်ပူနဲ့တော့ဟိုလောက်မောင်းရမယ်မရက်။နန္နာရီကွဲ၃နာရီဝန်းကျင်တော့မောင်းရမယ်။ဆန်းလာတော့မရက်ဟိုအခုဒီရက်ထဲမှာတော့နည်းနည်းလေးစိတ်နေတယ်မရက်။စ ိတ်နေရဲ့ဆိုတော့တို့ဒီတို့သတ်မှတ်ထားတဲ့ကာလကလည်းဒီဇင်ဘာမှာဒီဇင်ဘာ31မှာနောက်ဆုံးသွားမှာလေနောက်ဆုံးသွားမှာဆိုတော့အင်းရဲ့ပတ်တိုင်းကြီးတော့ဟိုမဖြစ်မနေဒီလူတွေကိုဟိုမြန်မြန်ပြန်စီကျင်တာပေါ့မှာလေအဲ့လူတွေဟိုပြန်နေနှုံးသားအနေထားတို့ရှိတယ်ကောင်းတာတို့သတ်မှတ်ထားတဲ့နှုံးသားမပြည့်မကျင်းရတော့တို့အဖမ်းလေးကိုတော့ရက်သွားမှာမဟုတ်ဘူး
မပုံမတင်မဲတရားမဝင်ခိုးလုပ်နေတဲ့စစ်ရုံတွေကိုစီစစ်မှုတွေလုပ်နေရမှာမြန်မာအများဆုံးလုပ်နေတဲ့စစ်ရုံတွေကိုလည်းစီစစ်မှုတွေလုပ်နေပါတယ်ဒီရက်ပိုင်းတွင်းမှာတော့ရန်တန်ပန်ချန်းဆိုတဲ့နေရာမှာစစ်ရုံတွေကိုဝင်ဖမ်းခဲ့ရမှာမြန်မာတွေ6ယောက်ပါဝင်ခဲ့တာဖြစ်တယ်လို့လည်းသူကဆိုပါတယ
်နေရာအဆုံမဲဒီကူမှာတခုပေါ့ကျွန်တော်ကွာလာလမ်ပူဆိုလို့ညကွာလာလမ်ပူနဲ့အနီးတစ်ဝိုက်ပေါ့ပြီးလို့ရှိရင်ကျန်တဲ့ဟိုဟာတွေပေါ့ဟိုကျွန်တော်တို့ဘယ်လိုပေါ့မလို့ဒီဟိုပြည်နှမ်းဘက်ဆိုလည်းပြည်နှမ်းဘက်ပေါ့နော်ဂျိုးလိုလည်းဂျိုးဘောဘက်ပေါ့အမြင်နဲ့သူမြန်မာတွေများတဲ့နေရာဆိုတာကတချို့စိတ်ယုံတွေကကျွန်တော်တို့ဟိုနေရီဆိုပါလို့နေရီမှာလည်းအဲ့လိုပေါ့မြန်မာတွေခန့်ထားတဲ့စိတ်ယုံတွေရှိတယ်တချို့စိတ်ယုံတွေကသူတို့အစိုးရကဒီ report မှာမရှိဘူးမရဲ့ဆိုကြပါစို့စိတ်ယုံကစိတ်ယုံကြီးပဲဒါပေမဲ့အဲ့ဒီမှာလုပ်နေတဲ့မြန်မာတွေတခြားနိုင်ငံသားတွေကတရားမဝင်ခန့်ထားတဲ့ဆိုတာကသူတို့ report မှာရှိနေ report ရှိတာကလူရောက်တရားခန့်ထားတဲ့စိတ်ယုံဆိုပါစို့အဲ့မှာတကယ် register လုပ်တာက50ပဲရှိတယ်။ channel 50တိတာပေါ့ overstay ဖြစ်မယ်။ဟိုအဲ့ဒီ overstay တွေဝင်ဖမ်းတဲ့အချိန်မှာမြန်မာ5ယောက်ပါမယ်။ channel နိုင်ငံသားတွေလည်းပါသွားမယ်။အဲ့လိုမျိုးပေါ့
။မြန်မာလူသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနအလုံသမားညွန်ကြားမှုဦးစီးဌာနရဲ့စည်းရင်းအရမလေးရှားနိုင်ငံမှာတရားဝင်အလုပ်လုပ်ကိုင်နေကြသူမြန်မာအလုံသမားပေါင်း2000ကျော်ရှိပြီးတခြားနိုင်ငံအနေနဲ့မလေးရှားကိုရောက်သွားတဲ့သူတွေအားလုံးပေါင်းရင်မလေးရှားမှာမြန်မာအလုံသမား9သိန်းထက်မနည်းရှိတယ်ဆိုပြီးခန့်မှန်းထားပါတယ်။အဲ့ဒီထဲမှာတရားမဝင်နေထိုင်အလုပ်လုပ်ကိုင်နေကြသူသိန်းနဲ့ချီရှိပါတယ်ရှင်။
မဲရေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9:00ကနေ 9:00 ခွဲအထိဓာတ်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်နောက်2:00ကြာည9:00ကနေ 10:00 အထိထုတ်လွှင့်ပေးမယ့်အစီအစဉ်မှာတော့နောက်ဆုံးရသတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆုံလေးအမေရိကန်တခွေအစီအစဉ်နဲ့သိပ္ပံနဲ့နှီးပညာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမဆုမျက်မွန်ကတလှည့်ပြောပြပေးပါအောင်ရှင
်။2019ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းဆုကိုအီသီယိုးပီးယားဝန်ကြီးချုပ်အဘီအာမက်အာလီရရှိသွားပါတယ်။အိန္ဒိချင်းအဲရီထရီးယားနိုင်ငံငြိမ်းချမ်းရေးအတွက်သူ့ရဲ့အားထုတ်မှုတွေကြောင့်သူ့ကိုရွေးချယ်လိုက်တာလို့နော်ဝေဂျင်နိုဘယ်ကော်မတီဥက္ကဋ္ဌကဒီကနေ့ဆုကျေညာစင်မှာပြောကြားသွားခဲ့ပါတယ်။တူရကီနိုင်ငံအနေနဲ့ဆီးရီးယားနိုင်ငံအရှေ့မြောက်ပိုင်းမှာထိုးစစ်စင်နာရီကိုထင်းထင်းသိမ်းသိမ်းလှုပ်ဆောင်ဖို့နေတိုးမြောက်အတ္တလန္တိတ်စာချုပ်အဖွဲ့ကတိုက်တွန်းလိုက်ပါတယ်။ဆီးရီးယားကကတိုက်ခိုက်ရေးသမားတွေနဲ့ပတ်သက်ပြီးတူရကီနိုင်ငံရဲ့လုံခြုံရေးအရာစိုးရိမ်မှုကိုသူ့အနေနဲ့လက်ခံကြောင်းဒါပေမဲ့တူရကီရဲ့ထိုးစစ်စင်တိုက်ခိုက်မှုတွေက IS Islamic အကြမ်းဖက်အဖွဲ့အပေါ်မှာစစ်ရေးအရအောင်မြင်မှုရထားတာကိုထိခိုက်လာနိုင်တယ်လို့နေတိုးအတွင်းရေးမှူးချုပ်ယန်စတိုဒွန်ဘတ်ကသတိပေးလိုက်ပါတယ်။ဆာဒီအာရေဗျကမ်းလွန်ပင်လယ်နီးထဲမှာအီရန်ရေနံတင်တင်မောတစီမစ်ဆိုင်းတုံးနှစ်ခုထိမှန်ခဲ့တယ်လို့အီရန်တာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။ဒုံးကျည်ထိမှန်ပောက်ကွဲမှုကြောင့်ရေနံတင်တင်မောရဲ့စတိုကန်နှစ်ခုပျက်စီးသွားခဲ့ပြီးတော့ရေနံတွေပင်လယ်နီးထဲကိုယိုစိမ့်ထွက်ခဲ့တယ်လို့အီရန်အစိုးရပိုင်း IRNA သတင်းကထုတ်ပြန်ပါတယ်။ရေနံယိုစိမ့်မှုကိုနောက်ပိုင်းမှရပ်အောင်လှုပ်နိုင်ခဲ့တယ်လို့လည်းဆိုပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအရေးယူနိုင်ဖို့ဥဆောင်စုံစမ်းနေတဲ့အောက်လွှတ်တော်ကော်မတီကယူကရိန်းနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ဟောင်းကိုဒီကနေ့လွှတ်တော်ရှေ့မှာခေါ်ယူမေးမြန်းဖို့စီစဉ်ထားပါတယ်။ဒါပေမဲ့တန်အမတ်ဟောင်းမရီယန်နိုနိုဗစ်အနေနဲ့ဒီကနေ့ခေါ်ယူမေးမြန်းမယ့်အစီအစဉ်ဖြစ်မလားဆိုတာကတော့မရေမရာဖြစ်နေပါတယ်။အောက်လွှတ်တော်ကော်မတီရဲ့စုံစမ်းမှုတွေဟာဖွဲ့စည်းအုပ်ချုပ်ပုံနဲ့ကိုက်ညီမှုမရှိဘူးလို့ပြောထားတဲ့သမ္မတအင်မြူရောကစုံစမ်းစစ်ဆေးမှုတွေမှာပူးပေါင်းလှုပ်ဆောင်ဖို့ညှင်းဆန်ထားတာဖြစ်ပါတယ်ရှင်။
သတင်းကျဉ်းချုပ်ကိုမဆုမျက်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညက်နေကင်းအတွက်အစီအစဉ်ထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ဂျိုနာခမင်းဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညက်နေကင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညက်နေကင်းအစီအစဉ်လေးဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9:00ကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.
Thank you.